င်တန်ရေးစီစဉ်မှာဒေါက်တာရှင့်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သားလိုက်ပါရရှင်။ဒေါက်တာရှင့်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ4ရက်မြန်မာတက္ကီ1383ခုနှစ်နောင်တကူလဆန်4ရက်တနင်္လာနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်။
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရယ်ရှင
်။ဝိညာဉ်များစွာလင်းလေးရာဝဲ၊လေလိုင်းနံကအသံများဝင်ပေနေတယ်။ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါ
တော်တော်ရှင်များရှင်နေ့စဉ်သက်တာခရစ်တော်၌တာအစီအစဉ်ကို တိတ်ခါရရစရာဥဆိုင်တာတွေးထမှာမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေအခုချိန်မှာနေစဉ်အသက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ချစ်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ရှေးဥစွာစံစာတော်များတစ်ပိုက်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ရှမသက်ခရစ်ဝင်အခန်းကြီး9အငယ်73နဲ့74အထိဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုရင်ကျင်းသောတကားကိုဝင်ကြလော။ပျက်စီးခြင်းသို့ရောက်သောလမ်းနှင့်တကားသည်ကျယ်ဝန်းသည်ဖြစ်၍ဝင်သောသူတို့သည်များကြ၏။အသက်ရှင်ခြင်းသို့ရောက်သောလမ်းနှင့်တကားသည်အလွန်ကျင်းမြောင်းသည်ဖြစ်၍တွေ့ဝင်တော်သူတို့သည်နေကြ၏ချစ်တော်ဓမ္မမိတ်ဆွေညီကိုမောင်နှမအပေါင်းတို့ခင်ဗျာဒီကျမ်းချက်ဖော်ပြထားတဲ့အတိုင်းကျင်းသောလမ်းနဲ့ကျယ်သောလမ်းဆိုပြီးလမ်းနှစ်လမ်းရဲ့အကြောင်းကိုဖော်ပြထားပါတယ်ဒီကနေ့ကျွန်တော်တို့အားလုံးဟာဒီလမ်းနှစ်လမ်းကိုရွေးချယ်ကြရမှာဖြစ်ပါတယ်ဒီလိုရွေးချယ်တဲ့နေရာမှာခရစ်တော်ဖျားအနေနဲ့တော့ကျင်းတဲ့တကားဒါမှမဟုတ်ကျင်းတဲ့လမ်းကိုဝင်ကြဖို့ပြောဆိုထားပါတယ်ဒါပေမဲ့ဒီကနေ့လူသားတွေဟာပျက်စီးခြင်းနဲ့ရောက်အောင်ပို့ဆောင်ပေးတဲ့ကျယ်တဲ့လမ်းကိုပဲရွေးချယ်ကြပြီးအသက်ရှင်ခြင်းနဲ့ရောက်အောင်ပို့ဆောင်ပေးတဲ့ကျင်းတဲ့လမ်းကိုတော့ဝင်တဲ့သူဟာအင်မတန်မှနည်းနေတာတွေ့ရှိရပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်တို့အားလုံးအနေနဲ့လမ်းနှလမ်းထဲမှာဘယ်လမ်းကိုရွေးချယ်ကြမလဲဆိုတာမိမိကိုယ်တိုင်ဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကဆရာကြီးတဦးဟာသူ့ရဲ့ကားနဲ့ highway လမ်းမကြီးပေါ်မှာမောင်းနေနေပါတယ်။သူ့ရဲ့ခရီးဦးတီချက်ကတော့ Washington မြို့ရဲ့အနောက်ဘက်မှာရှိတဲ့ Spokane ဆိုတဲ့နေရာကိုတွားဖို့ပဲဖြစ်ပါတယ်။ဒါနဲ့ဆရာကြီးဟာကားနဲ့မောင်းနေလာရင်တနေရာမှာလမ်းတလမ်းဆုံတဲ့နေရာကိုရောက်ရှိလာခဲ့ပါတယ်။တလမ်းကတော့ကျယ်နေပြီးတလမ်းကတော့ကျင်းနေပါတယ်။ဆရာကြီးအနေနဲ့အဲ့ဒီလမ်းကိုရောက်ခဲ့ဘူးပေမဲ့ဒီတခါတော့နည်းနည်းသတိလက်လွတ်ဖြစ်သွားပြီးကျဲတဲ့လမ်းကိုပဲဆက်ပြီးမောင်းနေခဲ့ပါတယ်။အဲ့ဒီလိုမောင်းနေလာရင်မိုင်ပေါင်းတော်တော်လေးရောက်သွားတဲ့အခါမှာအခုသူဟာတောင်ဘက်ပိုင်းကိုခီးဥတီနေပါလားဆိုတာကိုသတိထားမိလိုက်ပါတယ်။အမှန်တကယ်တော့ဆရာကြီးအနေနဲ့အနောက်ဘက်မှာရှိတဲ့ဆီယက်တယ်မြို့ကိုသွားဖို့ပဲဖြစ်ပါတယ်။ပို့ပြီးမှန်ကန်သွားတာကတော့စိုင်းဘုတ်တစ်ခုကနေအခုသွားနေတဲ့လမ်းဟာSalt Lake City ဘက်ကိုခီးသွားနေတဲ့အတွက်အခုသွားနေတဲ့လမ်းဟာမားသွားပြီဆိုတာကိုဆရာကြီးအနေနဲ့ပို့ပြီးတိတိကျကျသိလိုက်ရပါတယ်။ဒီတော့ဆရာကြီးအနေနဲ့လမ်းမှန်ဘက်ကိုပြန်ပြီးရောက်ရှိအောင်ဘယ်လိုလုပ်ရမလဲ။ပထမဦးဆုံးအနေနဲ့တော့အခုမောင်းနေနေတဲ့ကားကိုချက်ချင်းပဲရလိုက်ရပါမယ်။နောက်ပြီးကားကိုပြန်လက်ပြီးရင်သူစပြီးမားခဲ့တဲ့လမ်းဆောင်ရှိတဲ့နေရာရောက်အောင်ပြန်မောင်းရမှာဖြစ်ပါတယ်။လမ်းဆောင်ကိုပြန်ရောက်တဲ့အခါမှာဆရာကြီးဟာသူသွားကျင်တဲ့နေရာအမှန်ကိုပို့ပေးမဲ့ကျင်းနေတဲ့လမ်းကိုပြန်ပြီးရွေးချယ်မောင်းနေလိုက်ပါတယ်။မကြခင်အချိန်မှာပဲစိုင်းဘုတ်တစ်ခုကနေပြီးစီအေတယ်မြို့ကိုသွားနေကြောင်းဖော်ပြထားတာတွေ့လိုက်ရတဲ့အခါမှာအခုသူဟာလမ်းမှန်ကိုရောက်ရှိပြီးနောက်ဆုံးသူသွားကျင်တဲ့စီအေတယ်မြို့ကိုကောင်းမွန်စွာရောက်ရှိသွားခဲ့ပါတယ်။ချစ်တော်ညီကိုမောင်မအပေါင်းတို့ခင်ဗျာဆရာကြီးအနေနဲ့လမ်းမကိုရောက်သွားတဲ့အခါမှာမမ်းမန်းကိုတိတာနဲ့ကားကိုရလိုက်ပါတယ်။နောက်ပြီးကားကိုပြန်လှည့်ပြီးသူမားခဲ့တဲ့နေရာရောက်အောင်ပြန်မောင်းပြီးမှမှန်တဲ့လမ်းကိုပြန်ပြီးမောင်းနေသွားခဲ့ပါတယ်။ထို့နည်း၎င်းပါပဲ။ဒီကနေ့ကျွန်တော်တို့အနေနဲ့စာရမဏေရဲ့စုံစမ်းခြင်းထဲပါသွားပြီးအပြစ်ကိုကျူးလွန်ခဲ့တဲ့အခါအခုလုပ်နေတဲ့လုပ်ရတွေဟာမားနေပါလားဆိုတာကိုမိမိကိုယ်ကိုသိရှိဖို့ပထမဦးဆုံးအရေးကြီးတဲ့အချက်ပဲဖြစ်ပါတယ်။အဲ့ဒီလိုသိရှိပြီးတဲ့နောက်မှာမိမိတို့လုပ်နေတဲ့အပြစ်ရတန်းကနေရက်လိုက်အမားရှိမားတွေကိုကြောခိုင်းဆွန့်ခွာပြီးမှန်တဲ့လမ်းကိုပဲအမြဲတမ်းညွန်ပြနေတဲ့ခရစ်တော်ဖျားထံပြန်လာပြီးမိမိကိုယ်ကိုဆက်ကအနံဖို့ပဲဖြစ်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေညီကိုမောင်မအပေါင်းတို့ခင်ဗျာမှန်တဲ့လမ်းကိုရှောက်လန်းတဲ့နေရာမှာတော့အမြဲတမ်းမလွယ်ကူပါဘူး။ဒါပေမဲ့ဒီမှန်တဲ့လမ်းရဲ့အဆုံးဟာကောင်းကင်နိုင်ငံတော်ကိုရောက်အောင်ပို့ဆောင်ပေးမှာဖြစ်ပါတယ်။ဒီမှန်တဲ့လမ်းကိုရှောက်လိုက်နိုင်ဖို့အတွက်လဲ လမ်းပြမြေပုံဖြစ်တဲ့တမန်ကျမ်းစာအားဖြင့်ကျွန်တော်တို့ရဲ့အသက်တာခရီးကိုပို့ဆောင်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့လည်းလမ်းပြမြေပုံဖြစ်တဲ့တမန်ကျမ်းစာထဲမှာဖော်ပြထားတဲ့အတိုင်းသစ္စာရှိစွာနဲ့တသွေမတိန်လိုက်လျှောက်သွားမယ်ဆိုရင်ကျွန်တော်တို့အားလုံးကိုသာရကယ်တင်ခြင်းစုကျေစုရရှိဖို့အတွက်လမ်းပြပို့ဆောင်ပေးမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာအိုးအဖဖျားသားသမီးတို့အသက်တာ၌မှန်ကန်သောလမ်းကိုရွေးချယ်နိုင်ဖို့ရန်အမားနှင့်အမှန်ကိုဝေဖန်ပိုင်းခြားနိုင်သောအသိဉာဏ်ပညာများကိုတိုးလောင်းချပေးတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်သားရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုယုံကြည်ပြီးသူ့ရဲ့တွင်တင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
Suddenly
င်ချင်းအတာမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တောတာရှင်များဒုက္ခမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တောတာရှင်များရှင်လူတဦးတယောက်ရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတဦးနဲ့တဦးမတူကြပါဘူး။သူတို့ပြောပြတတ်သိခံချက်တွေကိုနာတော်တာဆင်ရင်သင်ခန်းစာရရှိမယ်လို့ထင်ပါတယ်။တောတာရှင်များရှင်ဒီကနေ့မှာမွန်စာဆေးကမှဓာခွဲခန်းပညာရှင်အက်စတာရဲ့တက်တေခံပြောပြချက်ကိုကြားရမှာဖြစ်ပါတယ်။သူမရဲ့ပြောပြချက်ကတော့တနေ့မှာမာသလို့ခေါ်တဲ့အမျိုးသမီးတူဦးဟာသွေးစစ်ဖို့ဓာခွဲခန်းကိုရောက်ရှိလာပါတယ်။အက်စတာဟာသွေးကိုထုတ်ယူနေစင်မှာပဲမာသဟာသူ့ကိုဖျားသခင်အကြောင်းမေးတယ်။ဒီအခါအက်စတာရဲ့အသက်တာမှာဘယ်လောက်အံ့ဩဖွယ်ရာတွေပြုလုပ်ခဲ့တာကိုဝေငှပြောပြခဲ့ပါတယ်။မာသရဲ့အခြေအနေကတော့ပုံမှန်သွေးစစ်ဆေးမှုလိုတဲ့အတွက်အက်စတာနဲ့အချိန်ပေါင်းတော်တော်များများစကားပြောခွင့်ရခဲ့ပါတယ်။နောက်ဆုံးအက်စတာနဲ့တမန်ကျန်းစာကိုလေ့လာဖို့ဖိတ်ခေါ်တဲ့အတွက်မာသဟာသဘောတူညီခဲ့ပါတယ်။အက်စတာဟာမာသစာမဖတ်တတ်တာကိုသိတော့တစ်ချိန်မှာကျမ်းပိုက်အနည်းငယ်လောက်သာဖတ်ပြီးဖြည်းဖြည်းသာသင်သွားပါတယ်။၆လလောက်ကြာတဲ့အခါမှာမာသဟာစာတော်တော်ဖတ်တတ်လာပါတယ်သူဖသာကျန်းစာဖတ်လာနိုင်တဲ့အတွက်သူစိတ်သဘောကျတာပေါ့မာသဟာတော်တော်လေးကျန်းစာဖတ်တတ်ကျန်းစာဖတ်တာသဘောပေါက်တဲ့အခါမှာပြောလိချင်းအသင်းတော်ကိုဝင်ရောက်ဖို့တောင်းဆိုခဲ့တယ်မာသဟာအက်စတာကိုရင်းနှီးလာတဲ့အခါမှာသူမှခလေးမရနိုင်တဲ့အတွက်ခင်ပွန်းတဲ့ရဲ့စွန့်ပစ်ခြင်းခံရကြောင်းပြောပြခဲ့ပါတယ်သူမဟာသူ့ရဲ့စားဝတ်နေရေးအတွက်အလုပ်ကိုအလုပ်လိုအပ်တဲ့အတွက်အက်စတာကစုံစမ်းပေးပါတယ်။ဒီအချိန်မှာဆေးကန်းကိုတန့်ရှင်းရေးလုပ်ဖို့လိုအပ်တဲ့အတွက်မာသကိုအလုပ်ပေးပြီးသူမရဲ့အသက်မွေးဝမ်းကြောင်းအတွက်အကူအညီပေးခဲ့ပါတယ်။သောတာရှင်များရှင်အက်စတာဟာဖယားရှင်ရဲ့မေတ္တာကိုဝေငှရတဲ့အတွက်ပျော်ရွှင်ခဲ့ပါတယ်။စိတ်ဝင်စားတဲ့လူတွေကိုတွေ့တဲ့အခါမှာမျော်လင့်ခြင်းမဂ္ဂဇင်းတွေကိုအခမဲ့ပေးဝေပါတယ်။တယောက်ယောက်ကဖျားသခင်အကြောင်းသူမရဲ့ယုံကြည်ချက်မျှော်လင့်ခြင်းအသင်းတော်အကြောင်းတွေမေးတဲ့အခါမှာအက်စတာကထာဝရလူရင်တက်တော်စဉ်ဆိုတဲ့စာအုပ်ကိုလက်ဆောင်ပေးခဲ့တယ်။ကျမ်းမာခြင်းနဲ့ပတ်သက်တဲ့စာအုပ်တွေလည်းထားရှိတယ်။ဆေးကန်းကိုလားတဲ့သူတွေကျမ်းမာရေးမကောင်းတဲ့သူတွေအတွက်ရည်ရွယ်တာဖြစ်ပါတယ်။အက်စတာဟာသူများတွေလိုဘယ်လိုမျိုးစာအုပ်ဒါမှမဟုတ်ဘယ်မဂ္ဂဇင်းကိုပေးရမလဲဆိုတာဖျားသခင်ရဲ့ညွှန်ကြားမှုကိုတောင်းခံခဲ့တယ်။သူတို့လိုအပ်တဲ့အရာတွေကိုတော့အက်စတာမသိနိုင်ပါဘူး။ဒါပေမဲ့ဖျားသခင်သိပါတယ်။သူမဟာစာအုပ်ကိုသူ့လူမမာတွေကိုဝယ်ပေးတော့လူတွေကဖတ်တဲ့အခါမှာအင်မတန်အမပျော်လိုက်တဲ့ဖြစ်ခြင်းပေါ့။အက်စတာတို့ဟာလူတွေအတွက်တတ်နိုင်တဲ့အရာအလုံးကိုစူးစမ်းဆောင်ရွက်ပေးခဲ့ပါတယ်။တင်တော်တဲ့ဆေးကုပေးရုံသာမကပါဘူး။အခြေခံလိုအပ်တဲ့အရာတွေနဲ့ဝိညာဉ်ရေးအရာမှလည်းကူညီမစားပေးပါတယ်။အက်စတာကပြောပါသေးတယ်။ကျမတို့ရဲ့အလုပ်ဟာလူတွေရဲ့အနာကိုငြိမ့်စေဖို့ကုညီမစားတဲ့အလုပ်ဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရဲ့ကြီးမြတ်တဲ့သမားတော်ကြီးကိုတည်ကျွမ်းလာအောင်လှုပ်ဆောင်ပေးရမှာကျမတို့ရဲ့အမှုတော်လုပ်ငန်းဖြစ်ပါတယ်။ဖယားရှင်ရဲ့အမှုတော်လုပ်ငန်းမှလည်းကြိုးစားဆောင်ရွက်နေပါတယ်ဆိုပြီးပြောပြခဲ့ပါတယ်။သောတရှင်များရှင်ဆေးရုံမှသွေးစစ်ပေးတဲ့ဓာခွဲပညာနဲ့လူတွေကိုကုညီမစားပေးရုံသာမကပါဘူး။လူနာတွေကိုဝိညာဉ်ရေးဘက်မှလည်းလမ်းပြထွန်းလင်းပေးနေတဲ့အက်စတာရဲ့တည်တည်ခံချက်ကိုနာတော်တာဆင်းရင်ဝိညာဉ်ခွန်အားရရှိနိုင်ကြပါစေ။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင
်သောတာရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့ကြိုးစားမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
။မျော်လင့်ခြင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကြိုးစားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဒီနေ့လူငယ်မောင်မယ်လေးတို့အတွေ့အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့အယ်ဘတ်အိုင်စတိုင်ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ယီ အယ်ဘတ်အိုင်စတိုင်းဟာကမ္ဘာကျော်ကြားလူသိအများဆုံးပုဂ္ဂိုလ်ကြီးများထဲမှာတယောက်အပါဝင်ဖြစ်ပါတယ်ကွယ်။သူ့ရဲ့မနာမနေစူးစမ်းရှာဖွေဖော်ထုတ်လို့တဲ့သူမတူအောင်ကြန့်ခိုင်ထူးကြတဲ့စိတ်သက်ဆွန်ရည်ဟာသူ့ကိုကမ္ဘာကျော်ကြားလူသိများစေခဲ့တာပါ။သူဟာ20ရာစုရဲ့အကြီးမြတ်ဆုံးအထူးကျွန်ဆုံးသောသင်္ချာယူပဗေဒပညာရှင်ကြီးတယောက်ဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရေသူကိုဂျာမနီပြည်အနောက်တောင်ပိုင်းမှာနေထိုင်တဲ့ဂျူးလူမျိုးမိဘနှစ်ပါးက1896ခုနှစ်မှာငွေခဲ့ပါတယ်။သူ့ဘိုးဘွားအဆက်အနွယ်တွေရဲ့နေရင်းဒေသပါ။နောက်ပိုင်းမှာမိဘများနဲ့အတူဆွစ်ဇာလန်နိုင်ငံကိုပြောင်းရွှေ့သွားပါတယ်။ငယ်စဉ်ကပင်သင်္ချာဘာသာမှာဝါသနာကြီးလွန်းတာကြောင့်သင်္ချာဘာသာကိုအထူးလေ့လာလိုက်စားခဲ့ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေအိုင်းစတိုင်းဟာအတွေးခေါ်စမ်းပြပြီးအမြဲတမ်းဆိုသလိုသဘာဝတရားရဲ့ထူးခြားချက်တွေကိုလေ့လာနေတတ်တာကြောင့်သူ့ကို20ရာစုရဲ့နျူတန်လို့ခေါ်ကြပါတယ်။သူ့ရဲ့ထူးခြားဆုံးသော theory တစ်ခုကတော့နှိုင်းယား theory ပါပဲ။အဲ့ဒီသူ့ရဲ့ theory ဟာလူတွေရဲ့စကြဝဠာဆိုင်ရာအတွေးအခေါ်အယူအဆတွေကိုပြောင်းလဲနိုင်ခဲ့ပါတယ်။ဒါကြောင့်သူဟာအနုမျိုးယူပဗေဒပညာမှာစိတ်ဝင်စားလာစေသည်သာမကအတွေးအမြင်နဲ့လူသိက္ခာဆိုင်ရာသတ္တနာတွေကိုလည်းမီးမောင်းထိုးပြနိုင်ခဲ့ပါတယ်။သူ့ရဲ့အသက်34နှစ်အရွယ်မှာဂျာမနီနိုင်ငံဘာလင်မြို့ကိုပြန်လာပြီးဘာလင်တက္ကသိုလ်မှာအထူးပါမောကအဖြစ်ဆောင်ရွက်ပါတယ်။session နဲ့ကြာသွားခဲ့ပါတယ်။ Einstein ဟာသူ့ရဲ့နှိုင်းယား theory နဲ့နာမည်ကြီးလာရပေမဲ့သူ့ရဲ့ theory ဟာတော်ရုံလူအဖို့နားလည်ဖို့မလွယ်ကူပါဘူးကွယ်။ဒါပေမဲ့ Einstein ကမလျှော့တဲ့စွဲနဲ့ဆက်လက်လေ့လာပြီး1905ခုနှစ်မှာသူ့ theory ကိုစာအုပ်အဖြစ်ထုတ်ဝေခဲ့ပါတယ်။နောက်ဆယ်နှစ်ကြာတဲ့အခါမှသာသူ theory တစ်ခုလုံးကိုပြည့်ပြည့်စုံစုံတင်ပြနိုင်ခဲ့ပါတယ်။ Einstein ရဲ့နှိုင်းယား theory ထဲမှာအချိန်အလျားအမြန်နှုန်းတွေဟာအကျွင်းမဲ့မှန်ကန်ပြီးထာရမပြောင်းလဲတဲ့တန်ဖိုးများမဟုတ်တစုံတရာနဲ့နှိုင်းရှင်၍သာသိရှိရတဲ့တန်ဖိုးများဖြစ်ကြောင်းဖော်ထုတ်ထားခြင်းဖြစ်ပါတယ်။သူဟာအဲ့ဒီသဘောတရားကိုသင်္ချာဘာသာအကူအညီနဲ့ Dratu နဲ့ Soy အင်ညီမြခေါ်အင်မတန်ကြော်ကြားတဲ့ညီမြချင်းကိုကဘာတို့တင်ပြခဲ့ပါတယ်။အလင်းလက်စစ်တက်ရောက်မှုသဘောတရားကိုထုတ်ပြန်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေသူ့အနေနဲ့အဲ့ဒီ theory ကိုဖော်ထုတ်နိုင်တာရဲ့သူ့ရဲ့ရဲရဲတောက်သူ့တည်တနာပြုချက်တွေကြောင့်ကဘာ Nobel ဆုရွေးချယ်ရေးအဖွဲ့ကသူကို1923ခုနှစ်အတွက်နိုဘယ်ဆုကြီးကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေအယ်ဘတ်အိုင်းစတိုင်းလို့ဆိုရင်သူဟာစကြဝဠာဆိုင်ရာသဘောတရားကိုတွေးရှိထုတ်ပြန်ခဲ့သူ၊ကမ္ဘာသစ်ကိုတည်ဆောက်သူ၊အင်အားကြီးမားသောအမှုမျိုးကိုတွေးရှိခဲ့သူ၊ရုပ်မြင်သံကြားနဲ့အခြားကမ္ဘာစံသစ်မှုတွေရဲ့လမ်းစကိုဖော်ပြသူအဖြစ်သိကြပါတယ်။ဂျေဇူးတရားတည်တတ်သူတိုင်းကလည်းသူ့ရဲ့ဂျေဇူးကိုဘယ်တော့အခါမှမေ့နိုင်တော့မှာမဟုတ်တာကသိချာနေပါတယ်။လူငယ်မောင်မယ်လေးတို့ရေဘဝဆိုတာအံ့ဩစရာလဲကောင်းပါတယ်။အဲ့ဒါကိုကျုပ်ကသဘောကျတယ်။တကယ်လို့ကျုပ်ဟာငါသိရဖို့၃နာရီပဲလိုတော့တယ်လို့သိလိုက်ရရင်လဲကျုပ်တုံ့လုံးမှာမဟုတ်ဘူး။ကျုပ်ဘာလုပ်မယ်ထင်တယ်လဲ။အဲ့ဒီကြံနေသေးတဲ့၃နာရီဆိုတဲ့အချိန်ကလေးကိုဘလို့အကျိုးရှိအောင်အသုံးချမယ်ဆိုတာစဉ်းစားပြီးကျုပ်ရဲ့လှုပ်လှက်စသူ့တည်တနာစာရွက်တည်းရဲ့ကြားမှာလှဲလောင်းလိုက်မှာပါတယ်ဆိုပြီးတော့သူ့ရဲ့နှလုံးခိုက်ပွဲစကားလေးကိုသတိရလာလို့အဲ့ဒီစကားလုံးလေးတွေနဲ့ညှိကုံချုပ်လိုက်ပြစီကွယ်လူငယ်မောင်မယ်လေးတို့ရေကမ္ဘာထိပ်တန်းရောက်ပုဂ္ဂိုလ်ကျော်ကြီးတွေဟာဆင်းရဲခြင်းဒဏ်ကိုကြံ့ကြံ့ခံနိုင်ကြပါတယ်လူရပန်းနိုင်ကိုစိတ်တမကြဘူးအလျှော့မပေးဘူးရတဲ့အခွင့်ရေးတွေကိုလည်းမိမိအတွက်မလိုချင်ပဲမမက်မောပဲလူတကာအကျိုးရှိဖို့ရန်အတွက်သူတို့ရဲ့ဘဝတွေကိုအစွမ်းကုန်အသုံးပြုကြပါတယ်လူငယ်မောင်မယ်လေးတို့အနေနဲ့လည်းမိမိတို့ရဲ့တက်တာမှာအခက်ခဲတွေကိုတွေ့ရပြီးမဲ့အခက်အခဲတွေကိုအလျှော့မပေးပဲမိမိရဲ့လိုရာပန်းနိုင်ခီးကိုဆက်လန်းလျှောက်ကြပါစို့လူငယ်မောင်မယ်လေးများအားလုံးရွှင်လန်းချမ်းမြေကြပါစေကွယ် မျော်လင့်ခြင်းအတန်သောတာရှင်များရှင်ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာစာရေးသူဆရာကြီးဦးဝံချိန်ရေးသားထားတဲ့လေးစာတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှအယ်ဘတ်အိုင်စတိုင်းရဲ့အကြောင်းကိုကောင်းထုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်သောတာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရား၏ဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 6464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။သွားတာရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။